မြန်မာအစိုးရကနေလှုပ်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အရမူလ NCA သဘောတူညီချက်တွေနဲ့လက်ရှိဖော်ဆောင်နေတဲ့ NCA လုပ်ငန်းစဉ်တွေကွဲလွဲနေတာကြောင့်လာမယ့်27ရာစုပင်လုံညီလာခံတတိယအကြိမ်အစည်းအဝေးကိုဆိုင်းငံ့ထားစီလိုတယ်လို့ KNU ကရင်အမျိုးသားအစည်းအရုံးလက်အောက်ခံကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA ရဲ့တောက်ကြနေကကျင်းပတဲ့အရေးပေါ်အစည်းအဝေးကနေဆုံးဖြတ်လိုက်ပါတယ်။ဒါအပြင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေလက်နက်ကိုင်လမ်းစဉ်စွန့်ပြီးတော့နိုင်ငံရေးပါတီထူထောင်ပြီးရွေးကောက်ပွဲဝင်ဖို့နဲ့လက်နက်ဖြုတ်သွင်းရေးကိစ္စတွေဟာ KNU ရဲ့ရည်မှန်းချက်နဲ့လည်းမကိုက်ညီဘူးလို့လည်းတာဝန်ရှိသူတွေကပြောပါတယ်။ VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကြားလက်မှတ်ရေးဆိုးထားတဲ့ NCA သဘောတူညီချက်တွေဟာလက်သွေးကျဉ်းဆုံးမှုမှာကွဲလွန်းလာလို့27ရာစုပင်လုံတတိယကြိမ်ညီလာခံကိုဆိုင်းငံ့ဖို့တောက်ကြနေ့ကကျင်းပခဲ့တဲ့ကရင်မျိုးရာလူမျိုးရေးတပ်မတော်ရဲ့အရေးပေါ်စည်းဝေးကနေဆုံးဖြတ်ခဲ့ကြတယ်လို့ KNL ဒုတိယစုစည်းချုပ်ဒုတိယဗိုလ်ချုပ်ကြီးစောဘောကျော်ဟဲကအခုလိုပြောပါတယ
်။ဆိုင်းငံ့ထားပြီပေါ့ KNL သဘောထားနဲ့မဆက်စီဘူးလေမဆက်ဆံဘူးလေ
လက်ရှိ NCA သဘောတူညီချက်ရမြမတပ်မတော်ရဲ့ဥတည်ခြင်းနဲ့လုပ်ငန်းတွေပေါ်ပြန်လည်ဆန်းစစ်သုံးသပ်ဆွေးနွေးခဲ့ကြပြီးအခုလိုသဘောထားချမှတ်ဆုံးဖြတ်လိုက်တာဖြစ်တယ်လို့သူကဆိုပါတယ်။မြန်မာတပ်မတော်အနေနဲ့ NCA ကိုအခြေခံပြီးငြိမ်းချမ်းရေးဖြစ်စဉ်ကိုအကောင်အထည်ဖော်တဲ့နေရာမှာနောက်ဆုံးရည်မှန်းချက်အနေနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေလက်နက်ကိုင်လမ်းစဉ်ကိုဆွတ်လွတ်ပြီးတော့နိုင်ငံရေးပါတီထူထောင်ပြီးရွေးကောက်ပွဲဝင်ဖို့လက်နက်ဖြုတ်သိမ်းရေးအယသဖြစ်တာဆက်လက်ရပ်တည်သွားဖို့စီးပွားရေးလုပ်ငန်းတွေကိုလှုပ်ဆောင်ဖို့ဥတည်ပြောဆိုနေတာကို KNL အနေနဲ့လက်မခံခဲ့တာပါ။ပြီးခဲ့တဲ့လဆုံးကမြန်မာတပ်မတော်ခေါင်းဆောင်နဲ့ NCA လက်မှတ်ရေးသူထားတဲ့ကရင်မျိုးရာစီယုံ KNU ခေါင်းဆောင်တို့နေပြည်တော်တွင်သွေးဆုံမှုမှာတပ်မတော်ကပြောဆိုခဲ့တယ်လို့ KNL သတ်မှုသူကဆိုပါတယ်။တပ်မတော်ရဲ့သဘောထားဟာ KNU ရဲ့ရည်မှန်းချက်နဲ့မကပ်ညီဘူးလို့လည်းကရင်မျိုးရာစီယုံရဲ့ပြည်ထရေးသာသနာရေးတာဝန်ခံဘသူစောအတူကပြောပါတယ်
။တပ်မတော်ဘက်ကအဲ့လိုသဘောထားတဲ့ဆိုတာတော့ကျွန်တော် KNU ရဲ့မှန်ချက်လားစင်တော့မကပ်ညီဘူးပေါ့ဗျာ။ကျွန်တော်ကနေမူလားစင်မှာရတီးတော့ကျွန်တော်လောက်သွားမှာပါရတီးသွားမှာပါ
တောက်ကြံနေ့ကကျင်းပခဲ့တဲ့ကရင်မျိုးရာလူမျိုးရေးတပ်မတော် KNL ရဲ့အရေးပေါ်စည်းဝေးကနေ NCA သဘောတူညီချက်တွေကွဲလွဲလာတယ်လို့ဆုံးဖြတ်ခဲ့ပေမဲ့လည်း KNU အနေနဲ့ကတော့ NCA လမ်းကြောင်းတိုင်းဆက်သွားမယ်လို့ဘသူစောအာသူကပြောပါတယ်
မနေ့ကအစီအရတော့ NCO ကိုကျွန်တော်ဘာမှပြောဘူး NCA တော့ကျွန်တော်ဆက်သွားနေမှာပဲ
ကရင်မျိုးရာလူမျိုးရေးတပ်မတော် KNL ဟာ KNU ကရင်မျိုးရာစီရင်လောက်ခံအဖွဲ့ဖြစ်နေတဲ့အတွက် KNL ရဲ့ဆုံးဖြတ်ချက်တွေဟာ KNU ပေါ်တရားမှုရှိမရှိဆိုတဲ့အပေါ်မှာကရင်နိုင်ငံရဲ့ကက်ခတ်သူတူကအခုလိုသုံးသပ်ထားပါတယ
် KNL ရဲ့သူဆုံးဖြတ်ချက်ပြင်ပြသဘောထားပဲပြောပြော KNU ရဲ့လုံငန်းဆောင်ရွက်မှုပေါ်မှာဘယ်လောက်ထိရိုက်ခတ်မလဲဆိုတော့က KNU ရဲ့နိုင်ငံရေးဦးဆောင်မှုအောက်မှာဒီ KNL ကရင်မျိုးရာလူမျိုးရေးတပ်မတော်ကနေပြီးတော့ဆောင်ရွက်မယ့်ကိစ္စအဝဝတွေကိုတော့ဦးဆောင်မှုရဲ့အခန့်ကဏ္ဍမှာသူအချင်းမဲ့လက်ပါဆောင်ရွက်မယ့်သဘောတော့ရှိတာပါနော်
ကရင်မျိုးရာလူမျိုးရေးတပ်မတော်တပ်တချို့နဲ့ KNU ဗဟိုတို့အကြားမြန်မာတပ်မတော်လှုပ်ဆောင်ချက်ပေါ်ရှုမြင်ရမှာအမြင်မသူမှုတွေလည်းရှိနေတယ်လို့သူကဆိုပါတယ်ကရင်မျိုးရာလူမျိုးရေးတပ်မတော် KNL ရဲ့အရေးပေါ်စီဝေးကို KNL စုစည်းချုပ်ဗိုလ်ချုပ်ကြီးစောကျော်နီဒုတိယစုစည်းချုပ်ဒုတိယဗိုလ်ချုပ်ကြီးစောဘောကျော်ဟဲတပ်မဟာသီးသီးကတပ်မှုတွေကရင်မျိုးရာကာကွယ်ရေးတပ်ဖွဲ့ KNTO ကတပ်မှုတွေကရင်မျိုးရာရဲတပ်ဖွဲ့ KMPF ကတပ်မှုတွေစုစုပေါင်း100ကျော်တက်ရောက်ခဲ့ကြပါတယ်တခြားအန်စီလက်မှတ်ရေးသူသားတဲ့ဖွဲ့တစ်ခုဖြစ်တဲ့တောင်ပိုင်းချမ်းမြေသမတော် RCSS SSC အနေနဲ့လည်းတောင်ကြီးမြို့မှာအမျိုးသားစစ်အကျိုးဆွေးနွေးပွဲကျင်းပဖို့ဟာတမတော်ကလည်းခွင့်ပြုဘူးလို့တောင်ကြီးဆက်ဆံရေးရုံးတာဝန်ခံဘူမူကြီးဆိုင်ဦးကပြောပါတယ
်ကျွန်တော်တောင်ကြီးမှာလုပ်ဖို့စီစဉ်လာတာသူ့ရဲ့အကျိုးပေါ့နော်အဲ့ဒါမလုပ်ချင်ဘူးဗျကျွန်တော်ခွင့်ပြုချက်မရလို့ကျွန်တော်တောင်ကြီးနိုင်တာအဆင်မပြေလို့ဒါကမို့ link key ကိုလည်းကျွန်တော်တို့ပြန်ပြီးတော့ဟိုသုံးသပ်မှာဖြစ်ပါတယ်ကျွန်တော်တို့ပြန်ဆင်းရဲမှာဖြစ်ပါတယ်လုပ်ချင်မလုပ်ချင်မသိကြလို့ပြန် link key
ရှမ်းမြူရာစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့တမတော်ကနေသဘောတူထားတဲ့ linkin မြို့မှာကျင်းပဖို့ဟာကလည်းမသေးချာသေးသလိုလာမယ့်တတိယကြိမ်27ရာစုပင်လုံညီလာခံတပ်မတိုက်ကိုလည်းဘူကော်မတီဖွဲ့ကနေဆွေးနွေးသွားမယ်လို့ဘူမူကြီးဆိုင်ဦးကပြောပါတယ် NCA လက်မှတ်ရေးသူထားတဲ့ APFDF ကျောင်းသားတပ်မတော်ဖွဲ့ကတော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတတိယစည်းဝေးကျူလူထုသွေးဆောင်ပွဲကိုဒီကနေ့ရန်ကုန်မြို့မှာကျင်းပပြုလုပ်ခဲ့ပါတယ်မြန်မာဆိုရငင်းချမ်းရေးကုစလဲဖွဲ့နဲ့ KNU ကရင်မျိုးရာစီယုံဒီမိုကရေစီအကျိုးပြုကရစ်တပ်မတော် TKPA တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA ပို့မျိုးရာလူမျိုးရေးဖွဲ့ချုပ် PNL ရခိုင်ပြည်လူမျိုးရေးသအူ ALB မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရေစီသအူ ABFDF အစရှိတဲ့အဖွဲ့ရှိဖွဲ့တို့ဟာ2015ခုနှစ်အောက်တိုဘာလမှာ NCA ပြည်ရက်လက်မှတ်ရေးသိုးနိုင်ခဲ့ကြပါတယ်ခင်ဗျာ